မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုဆက်ကျင်ဆန္ဒပြနေသူတွေကိုလူသွေးရေးတပ်ဖွဲ့ဝင်တွေကစနေနေ့ကပြစ်ခတ်နေတဲ့အကြောင်းအများဆုံးလူနှုတ်ဦးသေဆုံးသွားခဲ့ရပါတယ်။ဒဏ်ရာသူတွေလည်းရှိတာကြောင့်မနေ့စနေနေ့ဟာဖေဖော်ဝါရီလ1ရက်နေ့အာဏာသိမ်းချိန်ကစလို့သူတို့တန်ယိုအဖြစ်ဆုံးနေ့တစ်နေ့ဖြစ်လာခဲ့ပါတယ်။မြန်မာစစ်တပ်ရဲ့လူသွေးရေးတပ်ဖွဲ့ဝင်တွေကရောဘတ်ဂျီမျက်ရည်ယိုပုံမိသားပိုင်းနဲ့လော်လင်းကွာရီအပြင်တနက်ကြီးကိုလည်းအသုံးပြုကြတာဖြစ်ပါတယ်။စနေနေ့မော်လယ်ပိုင်းကမန်လီတီမိုချင်းကိုလူကြီးတပ်ဖွဲ့ဝင်900လောက်ရောက်ရှိလာပြီးလူစုဖွဲ့ဖို့အတွက်နိုင်ငံတော်ကြားဆန္ဒပြသူတွေနဲ့ထိတ်တိတ်တွေ့ကြတဲ့နောက်မှာရဲတပ်ဖွဲ့ဝင်တွေကတနက်နဲ့တခြားလက်နက်တွေအသုံးပြုပြီးစီးနှီးနေတာဖြစ်ပါတယ်။အဲ့လိုရဲတပ်ဖွဲ့ကအင်အားသုံးပစ်ခတ်တာကြောင့်မြို့သားတူဦးကောင်းမှာတနက်တန်ရာရရှိပြီးသေဆုံးသွားခဲ့တယ်လို့နောက်မြို့သားတူမှလည်းဒီမှာမှာတနက်ပစ်ခတ်ရတဲ့တန်ရာနဲ့သေဆုံးသွားခဲ့ပါတယ်။တခြားတန်ရာရသူတွေကတော့ဆေးအဖွဲ့ကကုသမှုပေးခဲ့ရပါတယ်။မန္တလေးလိုပဲကချင်ပြည်နယ်ဒီချင်းသားမြို့မှာလည်းဆရတ်ပြတူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကြားထိတ်တိတ်ရင်ဆိုင်တွေ့ခဲ့ကြရပါတယ်။မြို့ပေါ်လမ်းကအထက်တန်းကျောင်းလေးမှာထိတ်တိတ်တွေ့ပြီးတဲ့နောက်မိနစ်30ကျော်မှလူအုပ်ခွဲသွားတာဖြစ်ပါတယ်။ဒီကြေရပိုင်းတို့ကလည်းဒီချင်းသားမြို့မှာအင်အားသုံးအကြမ်းဖက်မှုတွေဖြစ်ပွားခဲ့ပါတယ်။ဒီပြည်တော်မှာတော့တောက်ချာနေကတည်ဆုံသွားခဲ့တဲ့မမြတ်တွတ်တွခိုင်အတွက်စုတောင်းပွဲကျင်းပခဲ့ပါတယ်။ရန်ကုန်မြို့မှာပြုလုပ်ခဲ့တဲ့ဆန္ဒပြမှုတွေနဲ့တိုင်းရင်းသားပေါင်းစုံကိုကုစားပြုတဲ့ဆန္ဒပြပွဲလည်းပါဝင်ခဲ့ပါတယ်။ညနေပိုင်းမှာတော့ရန်ကုန်မြို့နဲ့အနီးအနားနေရာတချို့မှာလူကြီးတပ်ဖွဲ့ဝင်တွေရောက်ရှိလာပြီးလူတွေကိုဖမ်းဆီးနေကြောင်းအတိအပြည့်ရသေးတဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်ခင်ဗျ။